မောခမုံတိုင်းတန်တဲ့ဒေသတွေမှာအလူရှင်တွေရဲ့အထောက်ပံ့တွေအလေးအလွတ်မဖြစ်ဖို့နဲ့အကျင့်ပြည့်ချစားမှုတွေအစဉ်တိုင်းမှာကင်းရှင်းဖို့လိုအပ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေကပြောလိုက်ပါတယ်အခုဆိုရင်နိုင်ငံတကာအဖွဲ့အစည်းတွေဟာခွင့်ပြုချက်မရရှိသေးတဲ့အတွက်ရောက်ရှိမလာလို့အခက်အခဲတွေဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရနိုင်ပြောပြပေးပါခင်ဗျာ
။မုံတိုင်းသင့်ဒေတာပြန်လည်ထူထောင်ရေးအတွက်ဒေါ်လာတန်ပေါင်းများစွာစီးဝင်လာနိုင်ပေမဲ့အကျင့်ပြတ်ခြားစားမှုတွေကိုမထိန်းနိုင်ဘူးဆိုရင်တော့ပြန်လည်ထူထောင်ရေးကကြာလိမ့်မယ်လို့ရပ်ဖက်ကူညီရေးအဖွဲ့တွေကပြောပါတယ်။အလူပစ္စည်းနဲ့ငွေကြေးတွေကိုခြားစားမှုတွေမဖြစ်အောင်တားဆီးဖို့ကတော့ non-state actor လို့ခေါ်တဲ့NGO တွေနိုင်ငံတကာအဖွဲ့အစည်းတွေပုဂ္ဂလိကငွေကြေးအဖွဲ့အစည်းတွေကအဓိကကျနေတာပါဒါနဲ့ပတ်သက်လို့စစ်တွေမြို့မှာနိုင်ငံတကာအဖွဲ့အစည်းတွေကိုအကူအညီပေးနေတဲ့ဦးသိန်းဝေက VOE ကိုအခုလိုပြောပါဗျာ
ကျွန်တော်တို့က local authority တွေကလည်းတော့နေပြီးတော့ coalition အများများလာပဲအများများလည်းနေပြီးတော့မှဒီနေ့နဲ့ဆက်တဲ့လူတွေvulnerable တွေတကယ်ဟိုတကယ်မဟုတ်ဘူးရောင်းတင်ရထိုက်တဲ့လူတွေကမရဘူးရတဲ့လူတွေကလည်းတော့နေပြီးတော့ဘယ်လိုဖြစ်လဲဆိုလို့ကျန်ရင်အဲ့ဒီပစ္စည်းတွေရတာဒါပေမဲ့ဆော့စရာမရှိဘူးမောင်းစရာရှိမရှိဘူးဆိုတော့အဲ့ဒီဟာတွေအားလုံးလုံးဝရှင်နေစီလက်ပြန်ပြီးတော့ဟိုရောက်တဲ့သဘောရှိတယ်ပေါ့နော်။အဲ့လို့ဆိုတော့ဘာမှမကြည့်ဘူး
။နိုင်ငံဆောင် NGO တွေအနေနဲ့ project တစ်ခုကိုလုပ်တဲ့အခါမှာကနဦးလိုအပ်ချက်စမ်းစစ်မှု need assessment ကနေ project တစ်ခုလုံးမှာမြေပြင်နဲ့တသားတည်းမကျတဲ့လုံဆောင်မှုတွေအပေါ်ရအစီရင်ခံတင်ပြချက်တွေကင်းရှင်းဖို့အရက်ဖက်အဖွဲ့အစည်းတွေကအကြံပြုပါတယ်။ငါးဘန်းပိုက်တွေပေးတာ၊လှေတွေပေးတာ၊တာတမန်တွေဆယ်ပေးတာဒါတွေကစီမံခန့်ခွဲမှုအားနဲ့ရင်အားစိုက်ထုတ်မှုမရှိရင်ရုပ်ပြအစ်စ်မှာပဲရက်တက်နေလိမ့်မယ်လို့သူတို့ကအကြံပြုကြတာပါအခုဆိုရင်လူပစ္စည်းတွေရာတင်ရထိုက်သူတွေစီရောက်ဖို့ပြန်လည်ထူထောင်ရေးကော်မတီကိုရခိုင်ကနေရာအနှံ့မှာခက်မြမြန်ဖွဲ့စည်းနေပါတယ်အလူရှင်နဲ့လိုအပ်သူကြားမှာဂျာကန်အဖွဲ့တစ်ခုအနေနဲ့သူတို့ကဆောင်ရွက်ကြမှာပါဒါကအကျင့်ပြတ်ခြားစားတာတွေကိုတနည်းတစ်ပုံဖြင့်ရှင်းနိုင်လိမ့်မယ်လို့ဦးသိန်းဝေကပြောပါတယ်
အဲ့တော့အဲ့ဒီကြာလင်ကန်ရဲ့ကော်မတီကိုကူညီပြီးတောက်ချောင်းနဲ့တီတီအန်နဲ့အတူတူမှာအဲ့လိုနေတဲ့ပေါင်းစုံရခိုင်ပြည်နယ်မှာအဲ့လိုလိုက်ပြီးဖွဲ့နေတယ်ဆိုဒီလိုတွေကအဲ့ဒီမှာလို့အဲ့လို list လုပ်တဲ့စာရင်းတွေလုပ်တယ်အမှန်တကယ်ကဘယ်သူကရသေးလဲအဲ့ဒီချိန်မှာနေပြီးတော့ဘယ်သူကနေပြီးတော့အမှန်တကယ်ပြစ်စီလို့မခင်ဗျားတို့ကပြန်ပြီးကြာလင်ကန်လိုင်းနဲ့အဆင့်ရှိတာဒီလူတွေကနေပြီးတော့လုံးဝပြန်လည်မထင်နဲ့ကြာကြာနေပြီးတော့သူကနေပြီးတော့ရလာတဲ့နေပြီးတော့ပြစ်စီပဲဖြစ်ဖြစ်ပိုက်ဆံပဲဖြစ်ဖြစ်အဲ့ဒီနေပြီးတော့ကြားနိုင်တဲ့လူတွေကနည်းနည်းနောက်ဆုတ်ပေးကြပါဟိုတကယ်ကိုနေပြီးတော့လိုအပ်တဲ့လူတွေကိုပဲနေပြီးတော့ဒီကြပါဆိုပြီးတော့နေပြီးတော့အခုနေပြီးတော့အဲ့ဒီ GUA A ကနေပြီးတော့ဒီဘုတ်တွေနေပြီးတော့ GUA တွေမှာဆင်းပြီးတော့အဲ့လိုစီးရတာရှိတယ်ဆိုအခု
အခုတော့နိုင်ငံတကာအဖွဲ့အစည်းတွေဟာမုံတိုင်းသင့်ဒေတာတွေစီသွားဖို့ခွင့်ပြုချက်မရသေးပါဘူးအဓိကလိုအပ်နေတဲ့ plastic မိုးကစားတွေတော့မပေးပို့နိုင်သေးလို့အများစုကအကာအကွယ်မဲ့နေထိုင်နေရပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဥပဒေဆောင်ရေးရုံးရဲ့ပြောရေးဆိုခွင့်ရှိသူ Pierre Brown ကတော့သူတို့အနေနဲ့မုံတိုင်းသင့်ပြည်သူတွေစီလွတ်လွတ်လပ်သွားလာခွင့်ရဖို့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ဆက်သွယ်ထားတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။မုတ်တုံမတိုင်းငယ်အရေးပေါ်တက်ကဲပစ္စည်းတွေထောက်ပံ့ပေးနိုင်ဖို့ကအရေးကြီးတယ်လို့လည်းသူကပြောခဲ့တာပါ။ရအောင်မျိုးမှာတော့နိုင်ငံတကာအဖွဲ့အစည်းတွေရောက်နေပြီမဲ့လှုပ်ရှားဆောင်ရွက်တာမရှိသေးကြောင်းဒေသခံဦးကျော်ဇောဝေက VOE ကိုပြောပါတယ်။
ဝင်လို့မရတာတော့ဒါကတာဝန်ရှိတဲ့အစိုးရဘက်နဲ့တော့ဆိုင်လိုက်မယ်ထင်တယ်ဗျာကျွန်တော်တို့အဲ့ဒါတော့ကျွန်တော်တို့ဘာမှဟောမသိဘူးတော်တော်ဆရာတော့ ICIC တို့လေးရှိနေတယ်ဒါပေမဲ့ ICIC တို့ကလည်းအလုပ်လုပ်တာတော့လောလောဆယ်တော့မတွေ့သေးဘူးဗျာသူကနိုင်ငံခြားစားတို့ဘာတို့ကအစားဒီမှာဟောအကားတွေနဲ့တွက်လာနေတာတော့တွေ့တယ်ဒါပေမဲ့သူတို့ကကျွန်တော်တို့ဒီဒုက္ခသည်တွေကိုလိုက်ပြီးတော့ဟောပြအခုလက်ရှိမုံတိုင်းတန်တွေကိုတော့လိုက်ပြီးတော့ဟောဖြစ်တာတော့မရှိသေးဘူးအဲ့ဒါဌာနဆိုင်ရာကလည်းကျွန်တော်တို့ဒီ EPC ပေါ့နော်ဒီ Layer 6ဌာနကလည်းအဲ့ဒီကျိုးတွေပါတယ်အကုန်လုံးဘာမှ light မသိနိုင်သေးဘူးတိုင်းတွေပါတယ်ကျိုးတွေတဲ့ဥစ္စာမထူထောင်နိုင်သေးဘူး၎င်းတွေတူပဲအဲနောက်ဟောဘောဖုန်းဆက်တွေကဖုန်းလိုက်ပေါ့ဗျာအဲ့ဒီဖုန်းလိုက်ကလည်းကျွန်တော်ဖုန်းကျိုးတွေပြန်ကျေးနေတယ်ဗျာလမ်းပေါ်မှာအားရတဲ့ကလည်းမသိနိုင်သေးဘူးဌာနဆိုင်ကလည်းအလုံးမလုပ်တာလားဘာလားတော့မသိဘူးဗျာ
ကြာကလာမြို့သားညီညွတ်ရေးဆိုရ NUG ကတော့ရခိုင်ကမုံတိုင်းနဲ့ပြည်သူအတွက်7,000ကိုရခိုင်မြို့သားအဖွဲ့ချုပ် ULA ကတစ်ဆင့်လှူဒန်းထားပါတယ်။စိုက်ကလုန်းမူခါကြောင့်သေဆုံးခဲ့ရတဲ့အရေးတွက်ဟာဒီနေ့မေလ18ရက်နေ့အထိဆိုရင်48ဦးရှိသွားပြီလို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ NUG ရဲ့စီးရဲရဆိုရင်တော့ရခိုင်၊စကိုင်း၊မကွေး၊ရန်ကုန်အေရဝတီ၊မန္တလေးနဲ့ရှမ်းမှာသေဆုံးတဲ့အရေးတွက်ဟာ499ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။